Reuters သတင်းဌာနကသတင်းထုတ်မှုဦးအဖမ်းခံရပြီးတပတ်ကျော်ကြာလာတဲ့အထိမိသားစုနဲ့အဆက်အသွယ်မရရှိသေးတာရှင်းနေပေမဲ့တွေးဆခွင့်မပေးတာဟာလူအခွင့်အရေးနိုင်ငံသားအခွင့်အရေးတွေကိုချိုးဖောက်ခံရတာဖြစ်တယ်လို့မြန်မာနိုင်ငံအမျိုးသားလူအခွင့်အရေးကော်မရှင်ကပြောလိုက်ပါတယ်။အဲဒီလိုဖမ်းဆီးခံရတဲ့သတင်းနောက်နှစ်ယောက်လူအခွင့်အရေးချိုးဖောက်ခံရခြင်းကိုတစုံတရာတုတ်ပြန်မှုမရှိရင်တော့ပြည်ထောင်ရေးစွတ်တော်နဲ့နိုင်ငံတော်သမ္မတအထိပါအတိပေးတိုက်တွန်းပေးသွားမယ်လို့လည်းပြောပါတယ်။ဒီသတင်းပြည်စုံကို VOA မြန်မာပိုင်းသတင်းတော်ကိုကောင်းစံဟင်းကပြောပြမှာပါရှင်
။ဒီဇင်ဘာ12ရက်နေ့ကရဲတပ်ဖွဲ့ဝင်တချို့နဲ့ညစာစာရင်တွေ့ဆုံဖို့ဖိတ်ကြားခံရလို့တွားခဲ့ပြီးတဲ့နောက်မှာသတင်းတော်များကမြန်မာအစိုးရကလို့ရချက်အဥ်တွေနဲ့ဖမ်းဆီးခဲ့တာဖြစ်ပြီးတပည့်တော်ဂျာမင်းနဲ့အထိမိသားစုနဲ့လည်းအဆက်အသွယ်မရသေးသလိုဘယ်နေရာမှာရှိပြီးဘလို့အခြေအနေရှိနေလဲဆိုတာမသိရသေးပါဘူး။အဲ့ဒီလိုအခြေအနေမျိုးတွေဟာဖမ်းဆီးခဲ့တဲ့တဲ့နောက်နှစ်ဦးအတွဲလူအခွင့်အရေးချိုးဖောက်ခံရတယ်လို့မြန်မာနိုင်ငံအမျိုးသားလူအခွင့်အရေးကော်မရှင်ရဲ့အဖွဲ့ဝင်ဦးယူလွေအောင်က VOA ကိုပြောပါတယ်
။ဒါတော့ကျွန်တော်တို့မှလည်းတာဝန်ရှိပါတယ်။ဒီလိုလုပ်တဲ့ပုံပုံတွေကိုဒီလိုလုပ်ရင်တော့လူအခွင့်အရေးချိုးဖောက်မှုနဲ့ဆက်ဆက်တယ်။ဒါကတော့လူအခွင့်အရေးနဲ့ဆိုင်နေမဆိုင်ဘူးဆိုတာအဲကျွန်တော်တို့ကသူတို့ကိုအသိပညာပေါ့ educate လုပ်ဖို့လိုတာပေါ့နော် educate လုပ်ဖို့ကတော့ကျွန်တော်တို့တာဝန်ဖြစ်တော့ကျွန်တော်တို့မှပဲတာဝန်ရှိတယ်လို့ကျွန်တော်တို့ခံယူပါတယ်ခင်ဗျာ
ဒီနေ့မနေ့ကပဲမြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ကဖမ်းဆီးခဲ့တဲ့တရားဝင်ရောက်အတွေ့မိသားစုဝင်တွေနဲ့တွေ့ဆုံပေးဖို့စစ်မှားရေးစောင့်ရှောက်ရေးရရှိစေဖို့ရှေ့နေတွေနဲ့တွေ့ဆုံခွင့်ရရှိဖို့နဲ့ဖမ်းဆီးထိန်းသိမ်းထားစဉ်ညှဉ်းပန်းနှိပ်စက်မှုမခံရစေဖို့စတဲ့ရပ်ပိုင်ခွင့်လူ့ခွင့်ရေးတွေရရှိစေရေးစောင့်ရက်ပေးဖို့တိုက်တွန်းထားကြောင်းထုတ်ပြန်ထားပါတယ်ဖန်စီကတဲ့တဲ့နောက်နှစ်ဦးနဲ့ပတ်သက်ပြီးနောက်ထပ်အချိန်တင်ပတ်တစ်ပတ်ကြာတဲ့အထိမှတုံ့ပြန်မှုအခုခုမရှိဘူးဆိုရင်တော့ရပ်ပိုင်ခွင့်ရှိတဲ့လူအခွင့်အရေးတွေရရှိခံစားနိုင်ဖို့လူအခွင့်အရေးကော်မရှင်အနေနဲ့ပြည်ထောင်ရေးလွှတ်တော်နဲ့နိုင်ငံတော်သမ္မတအထိအတိအပင်းတင်ပြသွားမယ်လို့လည်းဦးယူလျောင်ကပြောပါတယ
်ကျွန်တော်တို့ကတော့ပထမဆုံးကတော့ပြည်ထောင်ရေးဝန်ကြီးဌာနကိုမြစ်တရက်ခံရမှာပေါ့လေအဲဒါမှအဆင်မပြေဘူးဆိုတော့နိုင်ငံတော်သမ္မတရုံးကိုတင်ပြမြစ်တရက်ခံရမှာပေါ့လေဒါမှမရဘူးဆိုရင်လည်းကျွန်တော်တို့ဟိုလွှတ်တော်ကျွန်တော်တို့ကဟိုဒီလိုတော့ကြာပြီဒီလိုကိုယ်တည်းတွေကိုသူတို့ကျွန်တော်တင်ပြအောင်ပါပေါ့နော
်ဖန်စီထားတဲ့တရင်းဆောင်တဲ့ဦးဟာကောင်းကောင်းမွန်မွန်နဲ့ရှိနေပြီးအမှုကိုဥပဒေအတိုင်းဆောင်ရွက်ဖို့နိုင်ငံတော်တမတက်ကလည်းခွင့်ပြုပြီးသားဖြစ်တယ်လို့တမတာရုံးပြုံးဝင်ရသူကပြောထားပါတယ်ဒါကြောင့်မကြကြမှာတော့သူတို့ကိုရုံးထုတ်စစ်ဆေးပွဲရှိနေပါတယ်ဖန်စီထားတဲ့မြန်မာနိုင်ငံရဲတပ်ဖွဲ့တော်ဝင်ရှိသူတွေကရောပြည်ထရေးကပါဒီကိစ္စနဲ့ပတ်သက်လို့တလုံးတပါတာမှမှတ်ချက်ပေးပြောဆိုတာမျိုးမရှိသေးပါဘူးဖန်စီကန်ထားရတဲ့ရိုက်တာပတင်းဌာနကပတင်းတော်နှစ်ဦးကိုမိသားစုရောရှေ့နေပါအခုချိန်ထိတွေ့ခွင့်မရသေးတာကြောင့်ဖန်စီကန်ပတင်းတော်နှစ်ဦးရဲ့လုံခြုံရေးနဲ့ပတ်သက်လို့မိသားစုဝင်တွေသတင်းမီဒီယာအဖွဲ့အစည်းတွေအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကစိုးရိမ်နေကြတာပါကိုလိုနီခေတ်ကပြဋ္ဌာန်းထားတဲ့မြန်မာနိုင်ငံအစိုးရလွှတ်ဝတ်ချက်ဥပဒေပုံမှ၃အရာနိုင်ငံတော်လုံခြုံရေးနဲ့အကျိုးစီးပွားကိုထိခိုက်စေဖို့ရည်ရွယ်ပြီးတရားမဝင်တဲ့တင်းရယူတယ်ဆိုတဲ့ဆွဆွဲချက်နဲ့အမှုဖွဲ့ဖန်စီကန်ထားရတဲ့ရိုက်တာသတင်းတော်နှစ်ဦးကိုအမြဲဆုံးပြန်လွှတ်ပေးဖို့ကုလသမဂ္ဂအမေရိကန်ပြည်အောင်စုနဲ့ဥရောပသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကတောင်းဆိုနေကြတာလည်းဖြစ်ပါရခင်ဗျာ